မြန်မာရေးဖြည့်ရှင်းရမှာအရှိတောင်အာရှနိုင်ငံများအတင်အာဆီယံအနေနဲ့စစ်ကောင်စီပေါ်ဖိအားပေးတဲ့နီးလန်းတွေကိုတုံးဖို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်မြန်မာရေးဖြည့်ရှင်းဖို့အာဆီယံရဲ့ကြိုးပမ်းမှုတွေကိုတိုးတက်မှုမရှိဖြစ်နေတာကြောင့်ဖိအားပေးတဲ့နီးကိုတုံးဖို့တိုက်တွန်းလိုက်တာပ
ါ It is time to consider alternative options to break what has become a deadly stalemate ASEAN must consider measures to impose accountability
ရှင်းမဆက်နိုင်ဖြစ်နေတဲ့အခြေအနေမှာဖောက်ထွက်နိုင်မဲ့တခြားနည်းလမ်းတွေကိုစဉ်းစားရမယ့်အချိန်ရောက်လာပါပြီ။ကြီးလေးတဲ့လူအခွင့်အရေးချိုးဖောက်မှုတွေအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲမဖော်ဘဲပြစ်ပယ်ထားတာတွေအတွက်စစ်ကောင်စီကတာဝန်ခံမှုရှိအောင်လုပ်ဖို့စဉ်းစားရပါလိမ့်မယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွန်အန်ဒရူးကသတင်းတောက်တွေကိုပြောလိုက်တာပါ။မြမအရေးအလွတ်သဘောဆွေးနွေးပွဲတစ်ခုကိုဒီသတင်းပတ်အစောပိုင်းမှာထိုင်းနိုင်ငံကစီစဉ်ပြီးတဲ့နောက်လူအခွင့်အရေးအထူးကိုယ်စားလှယ်ရဲ့တိုက်တွန်းမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။စစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးတက်ရောက်ခဲ့ပြီးအာဆီယံအသင်းကအဓိကအဖွဲ့ဝင်နိုင်ငံတွေမပါဘဲကျင်းပခဲ့တဲ့ဆွေးနွေးပွဲဟာအာဆီယံရဲ့ညီညွတ်မှုကိုထိခိုက်စေတာဖြစ်ပါတယ်ရှင်။